မြန်မာသမ္မတဦးသိန်းစိန်ရဲ့ဗြိတိန်နိုင်ငံခရီးစဉ်မှာမြန်မာနိုင်ငံမှာလာမယ့်ရက်နေ့ငယ်တွင်တနိုင်ငံလုံးအတိုင်းအတာနဲ့တနတ်တန်နေချုပ်ငိမ့်တော့မယ်လို့ပြောဆိုနေတဲ့အချိန်မှာပဲအပြစ်ရဆဲထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မွန်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီနဲ့မြန်မာဆိုရတို့ဟာအပြစ်ခတ်ရဆဲရေးသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကမနေ့ကတနင်္လာနေ့တိုင်ဘိတ်ခရိုင်ဘက်မှာပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့တာပါ။မွန်ပြည်သက်ပါတီတပ်ဖွဲ့စခန်းချတွေထိုင်းမြန်မာနယ်စပ်ပေါင်ကိုဒေတာဘက်ကမြန်မာစစ်တပ်ကနေပြီးတော့ထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေတာကန်တပ်မှုတွေကပြောပါတယ်။ဒီသတင်းဖြည့်ဆုံးတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ခွင့်ကဆက်ပြီးတော့တင်ပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့အပြစ်ခံရဆဲရေးသဘောတူလက်မှတ်ရေးထိုးထားတဲ့မွန်လက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြမ်းမှာတနင်္လာနေ့တိုင်းဒေတာကြီးဘိတ်ခရိုင်ဘက်မှာမနေ့မနေ့ကပရမဆုံးချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်နဲ့၃မိုင်ကွာမွန်ပြည်သက်ပါတီတပ်စခန်းချရာဗိခရိုင်သီလီလုံနဲ့ပေါင္ကိုဒေတာဘက်ကိုမြန်မာလှုပ်ရှားတပ်တွေကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မွန်ပြည်သက်ပါတီဗိခရိုင်ဒေတာတပ်မှုဖြစ်သူဘူမှုသမော့ချမ်းကအခုလိုပြောပါတယ
်အင်္ဂလိပ်6ရက်နေ့မှာအဲ့ဒါတိုက်ပွဲဖြစ်တယ်စောတောင်းတပ်မှာ9 10ပဲဘူကြီးနေမျိုးအဲ့မှာလူ20တယောက်လားအဲ့ဒီလောက်ရှိတယ်အင်းဟာဒေတာတက်လာတယ်ဗျာဒီနေ့သာကိုဒေတာကျွန်တော်တို့လုံခြုံရေးထားတဲ့ဟာကိုစစ်တပ်ပြစ်တက်လာတယ်အဲ့ဒါတိုက်ပွဲဖြစ်တယ်အေးကျွန်တော်တို့ဘက်မှာလူ၄ယောက်ကြာဆုံးတော့တယ်ခပိုင်းနဲ့လက်နဲ့ဦးရတော့တယ်ပြီးတော့သူတို့ဘက်မှာလူ၁ယောက်ဆုံးတော့တယ်ပြီးတော့တန်ရား၄ယောက်ထိခိုက်ကြတယ်ကျွန်တော
်မွန်ပြည်သက်ပါတီနဲ့မြန်မာဆိုရတို့ဟာ1995ခုနှစ်စွန်လမှာအပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးပြီးကြတဲ့ကတိုက်ပွဲဖြစ်ပွားမှုရပ်ဆိုင်းရာကနေအခုအခါပရမဆုံးချိန်တိုက်ပွဲဖြစ်ပွားခဲ့တာပါဓမ္မရဦးသိန်းစင်ဆိုရတဲ့တက်လာပြီးနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတွေဖွဲ့စည်းခဲ့ပြီးတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရဆဲရေးဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေခဲ့ပါတယ်မြန်မာသမ္မတဦးသိန်းစင်ရဲ့ပြီးခဲ့တဲ့ရက်တွေကပြည်ထောင်နိုင်ငံခရီးစဉ်မှာပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံဆင်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရုံနဲ့ငြိမ်းချမ်းရေးတည်ဆောက်နေတာဖြစ်တယ်လို့လာမယ့်ရက်ပိုင်းအတွင်းမှာတတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရဆဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းဆောင်ရွက်နေပြီးတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့တနတ်တန်တွေချုပ်ငိမ့်မဲ့နေ့ဖြစ်လာမှာလို့လည်းဓမ္မရကနေထက်တွင်ပြောဆိုသွားပါတယ်သမရဦးသိန်းစင်အစိုးရရဲ့ငင်းချမ်းရေးတည်ဆောက်မှုလုပ်ငန်းလှုပ်ဆောင်နေတဲ့အပေါ်မှာအပြေးဝယုံကြည်လို့မရတဲ့အခြေအနေမှာရှိနေတယ်လို့မွန်ပြည်သက်ပါတီရဲ့အထွေထွေသွင်းမှုနိုင်ဟန်သာကလည်းခုလိုပြောပါတယ
်အစိုးရရဲ့ငင်းချမ်းရေးစည်းကမ်းမှုပေါ်မှာတက်မလို့ဘက်ကလက်ခံတာလားဒါမှမဟုတ်ရင်တက်မတော်နဲ့အစိုးရကသူ့လိုင်းနဲ့သူစည်းရတဲ့ဖွဲ့ရင်းလှုပ်တဲ့ဖက်တင်ကမျိုးနဲ့ကစားနေရလားကျွန်တော်လည်းစက်နေပါတယ်ဆက်မလို့ဘက်ကလည်းဒီပစ်ခရဆိုရင်ပြုတ်နေလားတော့မပြောဘူးဆိုတော့အဲဒါကလည်းတော့ဆက်နေတယ်ဒီကိစ္စလေးကိုနင်တို့ရှိနေလို့ပေါ့မာကျွန်တော်ကလည်းစိတ်နေထားမှာပြီးပြီးရတော့လည်းဒီရဲ့ဒီပြည့
်အခုလိုငင်းချမ်းရေးတိဆောက်ဖို့ကြိုးပမ်းနေစဉ်ကာလမှာပဲမွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့ဗိခရံဒေသတွင်းလှုပ်ရှားရမှာနိုင်မြေခံမြန်မာတပ်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့တယ်လို့အရင်ကစစ်ရေးပဋိပက္ခဖြစ်ပွားမှုမရှိခဲ့ဘူးလို့လည်းဗိခရံဒေသတပ်မှုဖြစ်သူဘူမှုသမော့ချမ်းကပြောပါတယ်
ဒီကရဗမ်းမြစ်ကြီးဒီမှာကျွန်တော်တို့လှုပ်ရှားနေတဲ့အပင်ပေးထားတဲ့ဒီမှာမန်တိုင်းဘက်မှာကျွန်တော်တို့လှုပ်ရှားတဲ့ဒီမှာကြီးတဲ့စစ်တပ်တွေအလုံးတွင်းတွေထားတဲ့ရှိတယ်အဲ့ဒီလှုပ်ရှားတဲ့စဖွဲ့ပဲကျွန်တော်တို့အကမ်းမတွေ့ဘူးသူတို့လှုပ်ရှားနေတာအဲ့ဒါတင်းနေမပေါ်ဘူးသူတို့လားအဲ့
ပေါင္ကိုဒေတာမှာမုံမီတက်ပါတီကနေဒေတာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတာဖြစ်ပြီးဒီအချက်ပေါ်မှာမြန်မာစစ်တပ်ကနေကျေနပ်မှုမရှိလို့အခုလိုတိုက်ခိုက်လာတယ်လို့ယူဆရကြောင်းဘူမှုသမော့ချမ်းကပြောပါတယ်တီတိုက်ပွဲမဖြစ်ပွားခင်ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့တုန်းကလည်းမြန်မာစစ်တပ်ကနေမုံမြင့်တပ်ဖွဲ့ဝင်တို့ကိုဖမ်းဆီးသွားခဲ့တယ်လို့ဒေတာခန့်ရွာသားသူဖြစ်သူနိုင်လကွန်းကမွန်ပါတာနဲ့ခုလိုပြောပါတယ
်ပထမတော့ပထမလုံးကမ်းချူမောဒတန်လိုက်ကိုကြီးနေညူနိုင်လင်းဒါပတိရောက်နာဖုန်စကောင်းနိုးပေါ်လင်းမွန်မော
တည်ရင်ငါရှိတဲ့ကဘူကြီးနေမျိုးဦးဆောင်ပြီးတော့တက်လာတယ်သူတို့ကနေမုံမြင့်တပ်ပါတီကတပ်သားသူကိုဖမ်းသွားတယ်ဒီရဲဘော်ကတော့ရွာသစ်ဘက်ကိုသူစနီးကိုလိုက်ဖို့မှဖမ်းခံရတယ်ဖမ်းဖမှသူတို့ဖမ်းလိုက်တယ်ဇူလိုင်လ10ရက်နေ့ကဖမ်းထားတာအခုထိပြန်မလွတ်သေးဘူးတရင်လဲပင်မာမမပေါ်သေးဘူ
းမွန်ပြည်သက်ပါတီဟာ1995ခုနှစ်စွန်လမှာမြန်မာစစ်အစိုးရနဲ့အပြစ်ခတ်ရဆဲရေးသဘောတူညီလက်မှတ်ရေးထိုးနိုင်ခဲ့ပြီး2020ခုနှစ်ဧပြီလမှာနေကြာစောက်တတွင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတော့ငင်းချမ်းရေးပြက်ပြဲသွားခဲ့ပြီးမြဲလဲ2012ခုနှစ်ဖေဖော်ဝါရီလမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့အစိုးရငင်းချမ်းရေးပေါ်ဆောင်ရေးကော်မတီဖွဲ့နဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရဆဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဒီလိုငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်သေးဖော်ရမှာလဲမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာယုံကြည်မှုပိုင်းအားနည်းနေသေးတဲ့အနေအထားတွေကြောင့်ငင်းချမ်းရေးတည်ဆောက်မှုကြန့်ကြာနေစေလို့လဲလှိမ့်လာသူတွေကသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ